သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မထူးခဲ့တဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
ကရင်ပြည်နယ်အတွင်းကတပ်မဟာ9နယ်မြေအတွင်းကိုစစ်ကောင်စီကလေကြောင်းကန်တွေပစ်ခတ်နေတဲ့အတန်းမှာပြီးခဲ့တဲ့တပ်မတော်နေ့ညပိုင်းကစပြီးစစ်ကောင်စီဟာလေကြောင်းကန်တွေတိုက်ခိုက်မှုကိုအရှိန်မြင့်လှုပ်ဆောင်ခဲ့တာအခုချိန်ထိပါပဲပြင်းထန်တဲ့ဘုံတွေကိုပါလေကြောင်းနဲ့ကျဲချခဲ့တာကြောင့်ပြည်သူတွေတေဆုံးတာအိမ်မွေးတွေဆန်တွေကအစာတေချေပျက်စီးခဲ့တာကြောင့်ဒေသခံတွေဟာနေရက်ဆွန့်ခွာထွက်ပြေးခဲ့ရပါတယ်အဲ့ဒီလိုအုတ်ပြစ်အိမ်ပြစ်ထွက်ပြေးခဲ့ရတဲ့တိုင်းရင်းသားဒေသခံတွေဟာနီးစပ်ရာထိုင်းနယ်စပ်တလျှောက်နဲ့ဘေးလွတ်မဲ့ထင်တဲ့ရွာတွေမှာခိုလုံခဲ့ရသလိုလက်ရှိအချိန်ထိတောရီတဲ့နေထိုင်နေရတာတွေရှိပါတယ်စစ်ကောင်စီရဲ့တိုက်ခိုက်မှုတွေကြောင့်ထွက်ပြေးခဲ့ရတာနဲ့ပတ်သက်ပြီးကူညီမှုတွေလှုပ်ဆောင်ခဲ့ရတဲ့ကျမ်းမာရေးဆရာမဒေါ်သစင်က
တော်တော်လေးလေးပဲဒီမှာလူမှဘလူပြစ်ချတာလေအဲ့ဒီမဲဝိုင်တို့ဖွဲ့ဆိုရင်လာတာလေလူပြစ်ချတော့အိုးဇာလဝနာကြီးစားနေချီအင်းကြီးအိုးဇာလဝနာကြီးထိတာပေါ့ကွယ်လက်နေကြီးချီလက်နေကြီးစားကြည့်သေးတယ်လို့အစီအိုးဆုတ်ချက်ခဏနဲ့နော်ဒီမှာ
လေချောင်းကနေအဲ့ဒီလိုတိုက်ခိုက်ခဲ့တာကြောင့်ခရင်ပြည်နယ်အတွင်းကဒေသခံအရေးအတွက် 23,000 ကျော်ဟာစစ်ပေးဒုက္ခတဲ့အဖြစ်ကိုရောက်ရှိခဲ့ရတယ်လို့အမျိုးသားညီညွတ်ရေးအစိုးရရဲ့လူသားချင်းစာနာထောက်ထားရေးနဲ့ BNR ဆိုင်ရာစီမံခန့်ခွဲရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောကြားထားပါတယ်တိုက်ပွဲတွေဖြစ်ပွားခဲ့တဲ့ကရင်အမျိုးသားစီယုံတပ်မဟာ9နယ်မြေအတွင်းကနေရွာပေါင်း80ကျော်ကပြည်သူတွေဟာလည်းလှိုင်းပွဲမြို့နယ်အတွင်းကမြိုင်ချင်းကိုအနီးတစ်ဝိုက်မှာစစ်ပေးရှောင်ဖြစ်ခိုလုံနေရတယ်လို့ဒေါ်သစင်ကဆိုပါတယ်
။သူတို့အခြေအနေကတော့အော်တော်မှာဒီမြန်ညူတစ်ဖက်ကအော်တော်အဲ့ဒီခုံးကျောင်းမှာတော့အင်ဂျီ100ကျော်တော့ခိုလုံတာပေါ့။ခိုလုံရဆိုတော့အနော်တို့အဲ့ဒီမြို့တစုတည်းမထားဘူးလေသူတို့အတိအိမ်တွေမှာစုပြီးတော့နေကြတာပေါ့။အတိအမှနေတယ်ပြီးလို့ရှိရင်သူရှင်နေပါလေလာလို့ရှိတော့လေဖုံးကြောင်မှစုတာပေါ့အနော်တို့မြန်ကြီးကအဖွဲတွေကြတော့အင်းဖုံးကြောင်မှစုတာပေါ့ဒီဥယျာဉ်ဘက်မှာလေဆရာတော်မှာစုတယ်မန္တာဘက်မှာလည်းစုတယ်အနော်ဒီရှင်နေလာတဲ့ခါကြလို့ရှိရင်သူတို့လည်းအနိုးသက်ဆိုင်ရာဒီလိုခေါ်မယ်အတိအိမ်တွေမှာနေတယ်ပြီးလို့ရှိရင်ဒီလိုခေါ်မယ်တချို့တွေကြတော့လေအိမ်ငှားနေတာပေါ့နော်အဲ့လိုနေကြတာပေါ့ခက်ခဲတော့ရှိတာပေါ့သူတို့ကတော့စာနာရိုက်ချတဲ့အဆက်တည်းရှိတာပေါ့နေတာတော့သူတို့မစိုးဘောနော်ဒီလိုမျိုးကြတော့ဒါမဲ့ရေရှည်တရတော့စဉ်းစားရသေးဘောတက်မှာငါတက်တဲ့ရွာပေါင်း82ရွာနော်ဒီမှာစဉ်းလာတိတာတော့ရွာပေါင်း82ရွာပေါ့နော
်ဒီလိုပြည်သူတွေကဘေးလွတ်ရာတိတ်ရှောင်နေရသလိုစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကလည်းရက်တက်မသွားပါဘူးစီဘေးရှောင်တွေအတွက်ကုညီရေးမှာလည်းမိုးရိပ်ကာလဖြစ်တာကြောင့်လမ်းပန်းဆက်သွယ်ရေးအခက်အခဲတွေတိုက်ပွဲချင်းတွေကြောင့်အခက်အခဲတွေရှိနေတယ်လို့ကရင်စီဘေးရှောင်တွေအရေးဆောင်ရွက်နေတဲ့ Karen Peace Support Network ကပြောပါတယ်။ထိုင်းနယ်စပ်အနီးတစ်ဝိုက်မှာစီဘေးရှောင်တွေရတဲ့ပြည်သူတွေအတွက်မှာလည်းနေကြာမြင့်ဖြစ်တာကြောင့်ညှိနှိုင်းဆောင်ရွက်နေရတာတွေရှိတယ်လို့ KNU တပ်မ9ရဲ့ပြောခွင့်ရပုဂ္ဂိုလ်ဗဒိုမမန်ကဆိုပါတယ်
။အဲ့တော့တာမင်ကန်းဆောင်မှာနဲ့ဒီကရင်ပြည်တက်ကန်နဲ့ထိုင်းတက်ကန်ကိုလိုပဲသူရွှေ့ဒီပြောင်းနေတော့ရှိနေတာအလုံး9000လောက်ရှိတယ်။ထိုင်းမှာရှိတဲ့ဒီဒေသခံကြီးရွာကအုတ်ချုပ်ရည်နဲ့ကျွန်တော်တို့ရွာကြီးတွေနဲ့အဲ့လိုလိုပဲညှိပြီးတော့လောက်သွားတော့ပေါ့။ဘာဖြစ်လဲဆိုတော့ဒီရွာသားတွေကလည်းတိတ်မဝေးကြဘူးမကင်းကြဘူးပေါ့။ဆွေချင်းဆိုချင်းလည်းမကင်းကြတဲ့ခွန်ကြောင့်လိုပဲကျွန်တော်တို့ဒီဒီအမီရွာရမီရဖတ်တွေနဲ့ပဲကျွန်တော်ညနေမှုတွေလုပ်နေပါတယ်။အဒီကကတော့မိုးရင်းပဲဆိုတာချက်မျိုးဆိုတာတက်နေတယ်လို့လူကသူတစ်ဖက်ကလည်းရှောင်သေးတာတိတ်မဝေးတော့ဒီလင်းတွေကဟိုပြစ်မှုဒါပြစ်တဲ့ခါကျလင်းတက်ခဲမှုကလေကြောင်းတက်ခဲမှုကရှိနေတယ်ဆိုတာကြတော့ကျွန်တော်တို့စိုးရင်ဒီဟာရှိတယ်ဆိုတော့မိုးရင်းအဒီကတော့ခရင်ဘက်ကမှကပဲထိုင်းဘက်ကမှလည်းပဲသူတို့ဒီသူလင်းဘုံကျဲတက်ခဲတာရွာနေတဲ့ထိုင်းပဲရွာပါကြော်ပြီးတော့မှဟိုရှိတဲ့ခါကျတော့ထိုင်းကလူစုတွေလည်းပဲထွက်ပြေးအင်းဆောင်နေရတဲ့အခြေအနေတိရှိတယ်ပေါ့နော
်အာနာသိစစ်ကောင်စီနဲ့တိုက်ပွဲတွေဖြစ်ပွားတာဟာအခုလိုကရင်ပြည်နယ်တွင်းမှာလည်းမဟုတ်ပဲကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းအတွင်းမှာပါတိုက်ပွဲတွေဖြစ်ပွားခဲ့တာပါ ပြီးခဲ့တဲ့မေလပထမအပတ်ကျွဲမှာတင်စစ်ကောင်စီနဲ့ KNU KIA မြောက်ပိုင်းမဟာမိတ်တပ်တွေရဲ့တိုက်ပွဲဖြစ်ပွားမှုဟာ50ဝန်းကျင်အထိရှိလာတယ်လို့စစ်ရေးလေလာသူတဦးရဲ့မှတ်ချက်မှာဖော်ပြထားပါတယ်။ကချင်ပြည်နယ်အတွင်းတိုက်ပွဲတွေမှာစစ်ကောင်စီဟာလေတပ်ကနေဖိအားပေးတိုက်ခိုက်တာတွေကြောင့်လဲကချင်လွတ်မြောက်ရေးတပ်မတော် KIA ဟာစစ်တပ်ပိုင်းရဲ့ဟရင်ဒီစီကိုပြီးခဲ့တဲ့ရက်ပိုင်းကပစ်ချခဲ့ပါတယ်။စစ်ကောင်စီကခြေကုပ်ယူထားတဲ့အလောမော်တောင်ကုန်းကို KIA ကသိမ်းလိုက်တဲ့နောက်ပိုင်းမှာတော့စစ်ကောင်စီဟာလေကြောင်းထိုးစစ်နဲ့အကြမ်းဖက်ပစ်ခတ်မှုတွေများစွာလုပ်ခဲ့တယ်လို့ KIA သတင်းနဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကဖြေကြားပါတယ်။ဒီလိုပစ်ခတ်မှုတွေကြောင့်လည်းဒေသခံပြည်သူတွေကို KIA အနေနဲ့ကူညီမှုတွေဆောင်ရွက်ခဲ့ရတယ်လို့ဆိုပါတယ်
။စစ်ကြောင့်ပြည်သူလူထုတွေကတော့စိုက်ပွဲတွေပြင်းထန်နေတဲ့မျိုးတည်ကုန်းတော့ပေါ့နော်အဲ့တကပြည်သူလူထုတွေကတော့ပမော်မိုးမော်ပဲမှာအတင်းချောင်တာများပါတယ်ကျွန်တော်တို့ KO လွတ်မြောက်နေတဲ့ဘက်မှာတင်းချောင်တာကတော့မရှိတော့ဖြစ်နေတာအဲ့ဒါကတော့ကျွန်တော်တို့ KO ကနေတစိတ်ဒါရက်ပေါ့တစိတ်မဟုတ်ဘူးဒါရက်ကုမင်းတန်ဖိုးရဲ့နေသားတော့ကျွန်တော်တို့မလုပ်ရသေးပါဘူးဟိုတိတ်ဆိုင်ရာဒီပါရာရဲ့ဖွဲ့စည်းဒီလူမှုရဲ့ဖွဲ့စည်းတွေကတာဝန်ယူမှဒီကုမင်းတန်ဖိုးနေတဲ့နေသားပဲဖြစ်ပါတယ်ကျော်တို့ KO တင်းချုံနေတဲ့ဘက်မှာရောက်လာတဲ့ပြည်သူလူထုတွေကိုအဲကျွန်တော်တို့တတ်နိုင်ဆုံးကတော့ကျွန်တော်စာဝတ်နေရင်ပေါ့နော်အဲ့ဒါကတော့ကျွန်တော်တာဝန်ယူပြီးမှဖြည့်ရှင်းပေးရတာဖြစ်ပါတယ
်။ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာစစ်ပေးရှောင်နေရတဲ့ပြည်သူပေါင်းတသိန်းကျော်ဟာခိုလုံနေရဆဲဖြစ်တယ်လို့ UN Ultra ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးရုံးရဲ့2021ဇန်နဝါရီလစာရင်းမှာဖော်ပြထားပါတယ်။လက်ရှိကာလအတွင်းမှာရှမ်းပြည်နယ်မြောက်ပိုင်းမှာစစ်ကောင်စီရဲ့တပ်တွေနဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ရဲ့တိုက်ပွဲတွေ RCSS နဲ့ SSPB တိုက်ပွဲတွေကြောင့်စစ်ပေးရှောင်အစ်တွေရှိလာသလိုအရင်နှစ်တွေကတည်းကစစ်ရှောင်စခန်းမှာနေထိုင်နေရတဲ့ပြည်သူတွေအတွက်လည်းအလောက်အကန့်အခက်အခဲစားဝတ်နေရေးအခက်အခဲတွေရှိလာတယ်လို့ကုညီစောက်ရှောက်ရေးအဖွဲ့တွေကဆိုပါတယ်ကုတ်ခိုင်မြို့နီမိုင်းယူလီဟိုခိုကန့်တာဝန်ခံဂျော်အမ်မွန်ကလက်ရှိဖြစ်နေတဲ့တိုက်ပွဲတွေနိုင်ငံရေးအခြေအနေနဲ့တကြော့ပြန်ကိုဗစ်အခြေအနေတွေကြားမှာစစ်ပေးရှောင်နေအရေးဟာအခက်အခဲတွေဖြစ်နေတယ်လို့ပြောပါတယ်
။စာဝန်နေရေးဆရာဒီလိုပဲရုံးကပ်ပြီးမှလှုပ်ရှားနေရတယ်။ဒီကတော့နိုင်ငံရေးအခြေအနေလည်းမကောင်းဘူးဟိုအလုပ်ကလုပ်မယ်ဆိုလည်းအချိန်မပြေဘူးပေါ့တော့ဖက်မှာစိုးရိမ်ကြတာပေါ့တကယ်လို့ဒီလိုဆက်တော့ဆက်တဲ့တဲ့ပေါ်ကျတဲ့ဆက်တဲ့ဖြစ်မယ်ဆိုရင်တော့လာလဲလှုပ်ရှားလှုပ်ရှားမှုလည်းခက်ခဲတယ်အလို့ကိုင်လဲဒီမှာတို့ကံကြတော့ကိုပိုင်ကြီးလည်းမဟုတ်ဘူးဆိုတော့နေစားလည်းသူများမခေါ်တော့ဘူးအခုကဘုတ်တပိုင်တနေပဲလှုပ်ရှားနေရတယ်ဆိုလဲအခုပြန်ဆက်အလို့သွားမယ်ဆိုလဲပြန်မသွားရေးစာဝတ်နေရရောအခက်ခဲရှိတယ်ဒါလဲတချို့လဲခံဒီတောင်ရည်ငှားထားတယ်ဒါမျိုးလည်းအရင်ကြီးလိုတယ်။ကျမကြီးဖက်ဆိုလဲကျမတို့ကမှဟိုကျမကြီးဝင်လက်ခဏလည်းမရှိဘူး။ဒီတလို့ကအကြည့်တဲ့တယောက်အဖိုးကြီးလည်းအစီအုံသွားမယ်ဆိုလဲအစီမပြေဘူး။ဆုံးရှုံးသွားတယ်ပေါ့။မနေ့ကမှပဲရက်လဲဆင်းလုပ်လိုက်တာ။ခုပိုပြီးဟိုကဗာလဲအဲနိုင်ငံရေးအခြေအနေလည်းပြန်ဖြစ်လာတယ်။ကိုဗစ်ပြန်ဖြစ်လာတယ်ဆိုတော့ပိုပြီးကျမတို့အတော်ရစိတ်လှုပ်ရှားတာပေါ့။ကြောက်ကြောက်ကြတယ်
မြန်မာနိုင်ငံဟာပြည်တွင်းစစ်တမ်းကိုနှစ်ပေါင်းများစွာခံခဲ့ရတာပါဒီအချိန်လေးကြာမှာငင်းချမ်းရေးကိုခြေလှမ်းစချိန်မှာပဲစစ်ကောင်စီရဲ့အာဏာသိမ်းမှုတွေကြောင့်နိုင်ငံဟာအဖက်ဖက်ခယိုယွင်းခဲ့ရသလိုပြည်သူတွေရဲ့ဒီမိုကရေစီရပိုင်ခွင့်ဟာလည်းဆုံးရှုံးခဲ့ရပါတယ်စစ်အာဏာရှင်စနစ်ကိုတိုက်ထုတ်နေတဲ့ຫນွေဦးတော်လှန်ရေးကာလအတွင်းမှာတော့စစ်ပွဲတွေရဲ့ထံကိုဆယ်စုနှစ်များစွာတွေ့ကြုံခဲ့ရတဲ့ပြည်သူတွေအရေးဟာလည်းဝိုင်းဝန်းဖြေရှင်းဖို့လိုအပ်နေတဲ့အခြေအနေတစ်ခုအဖြစ်ရောက်ရှိလို့နေပါတယ်။ဒီသတင်းကိုတော့တန်လွင်ခက်ခပေးပို့ထားတာဖြစ်ပါတယ
် sbs.com.au/bemis ကို home နေရာမှာထားပြီးတော့အမြဲတမ်းနှာစင်နိုင်ပါတယ်နောက်ဆုံးရသတင်းတွေစောင်းမားတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ် sbs.com.au/bemis ဖြစ်ပါတယ်ရှင
်ဒါမျိုးသတင်းစောင်းမားတွေကိုပိုနားဆင်လိုပါလား Apple Podcast Google Podcast Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ podcast ကနေပါ